Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA ရဲ့2016ခုနှစ်ဇူလိုင်လ27ရက်ကြာသပတေးနေ့ညနေ6နာရီခွဲကနေ9နာရီထိစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။ဒီမှာခွန်ညိုပါအခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုမတ်တင်ကြီးထိုက်နဲ့ကျွန်တော်ကြော်ကြော်သိမ်းကြညာမှာပါ။အမေရိကန်သမ္မတဖြစ်ဖို့ဟီလာရီကလင်တန်ထက်အရေးချင်းပိုပြီးပြေဝသူမရှိဘူးလို့သမ္မတဘရက်ကိုဘားမားကပြောလိုက်ပါတယ်။ဟီလာရီကလင်တန်ရဲ့ကိုယ်ပိုင်အီးမေးလ်ဆာဗာကိုဟက်လုပ်ဖို့ရီပပ်ဘလီကန်သမ္မတလောင်းဒေါ်နယ်ထရမ့်ကရုရှားကိုပြောလိုက်ပါတယ်။အခုအချိန်ဟာမြန်မာနိုင်ငံမှာငြိမ်းချမ်းရေးရဖို့အခွင့်အလမ်းကောင်းရှိနေတဲ့အချိန်ဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးစကော့မာစီယောက VOA ကိုပြောပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ။
အခုညနေပိုင်းစိတ်ဝင်စားစရာနိုင်ငံတကာသတင်းဆောင်ပါတွေထဲမှာတော့အမေရိကန်ပြည်ထောင်စုသမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီသမ္မတလောင်းဖြစ်လာတဲ့ဟီလာရီကလင်တန်အတွက်သမ္မတအိုဘားမားကအခုလိုစည်းရုံးခဲ့ပါတယ
် There has never been a man or a woman, not me, not Bill, nobody more qualified than Hillary Clinton to serve as president of the United States of America.
ဆိုမြင့်တန်တရားတွေစိုးရိမ်ထိတ်လန့်မှုတွေဖယ်ရှားပြီးအကောင်းဆုံးလှုပ်ဆောင်နိုင်ဖို့နောက်တက်မဲ့သမ္မတအဖြစ်ဟီလာရီကလင်တန်ကိုရွေးကောက်တင်မြှောက်ကြဖို့တိုက်တွန်းထားတဲ့သမ္မတရဲ့မိန့်ခွန်းနဲ့အတူဒီမိုကရက်ပါတီညီလာခံအခြေအနေတွေကိုဇက်တိုက်ပြောပြသွားမှာပါ။မနက်ဖြန်မှာဒေါအောင်ဆန်းစုကြည်နဲ့ဝါနဲ့မိုင်းလာဖွဲ့ကခေါင်းဆောင်တွေနေပြည်တော်မှာတွေ့ဖို့ရှိပါတယ်။မြန်မာပြည်ဆိုင်ရာသတင်းလွှာထဲမှာနောက်တစ်ခုကတော့ရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေကြောင့်နေရက်စွန့်ခွာတင်းရှောင်လေရတဲ့ဒုက္ခတွေတွေစားနပ်ရိတ်ခါပြတ်တောက်နေတဲ့အခြေအနေကိုပြောပြမှာပါ။ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်တင်ကြီးထိုက်တို့ကြီးညာပါမယ်ရှင
်။အမေရိကန်သမ္မတတော်ဝန်အတွက်ဟီလာရီကလင်တန်ထက်ပိုပြီးရည်ချင်းပြေးသွားတဲ့တခြားအမျိုးသားဓမ္မမှုအမျိုးသမီးတူဦးမရှိဘူးလို့လက်ရှိသမ္မတဘရက်ဂိုဘားမားကပြောလိုက်ပါတယ်။ပန်ဆယ်ဗီးနီးယားပြည်နယ်ဖီလာဒယ်ဖီးယားမြို့မှာကျင်းပနေတဲ့ဒီမိုကရက်တစ်ပါတီနိုင်ငံလုံးဆိုင်ရာပါတီညီလာခံမှာတတိယနေ့ကြာသပတေးနေ့ညကမိန့်ခွန်းပြောတဲ့အထက်သမ္မတဘရက်ဂိုဘားမားကအဲ့လိုပြောသွားတာပါ။သူဆိုရလက်ထက်အောင်မြင်မှုတွေကိုမစ္စတာဘရက်ဂိုဘားမားကအထင်ရှားထည့်သွင်းပြောဆိုသလိုမစ္စစ်ကလင်တန်ဟာနောက်ခံအခြေအနေမျိုးမျိုးရှိတဲ့လူတွေအားလုံးအတူတကွလှုပ်ဆောင်ကြရင်တိုင်းပြည်ဟာပိုကောင်းမယ်ဆိုတာကိုယုံကြည်တဲ့သမ္မတလောင်းဖြစ်တယ်လို့ပြောပါတယ်။ဒီနှစ်ဒီရွေးကောက်ပွဲမှာအစိုးမြင့်တန်တရားတွေစိုးရင်ထိတ်လန့်မှုတွေကိုဖယ်ရှားပြီးကျွန်တော်တို့မှရှိတဲ့အကောင်းဆုံးကိုဖော်ဆောင်ပြီးတော့အမေရိကန်ပြည်ထောင်စုရဲ့နောက်တက်မဲ့သမ္မတအဖြစ်ဟီလာရီကလင်တန်ကိုရွေးကောက်တင်မြှောက်ဖို့ဒီကြီးမြတ်တဲ့နိုင်ငံရဲ့စွမ်းဆောင်နိုင်စွမ်းပေါ်မှာကျွန်တော်တို့ယုံကြည်စေပဲဆိုတာကဘာကိုပြဖို့ကျွန်တော်နဲ့အတူပူးပေါင်းပါဝင်ကြပါလို့ပန်ကြားပါတယ်ဆိုပြီးသမ္မတဥပမာကပြောသွားပါတယ်ဟီလာရီကလင်တန်ဟာဘယ်တော့မှရွေးကောက်တင်မြှောက်ခံရဘူးသူမဟုတ်တဲ့ရီပပ်ဘလီကန်သမ္မတလောင်းဒေါ်နယ်ထရမ့်နဲ့လုံးဝမတူသူဖြစ်တယ်လို့မစ္စတာဥပမာကထောက်ပြပြီးသူရဲ့ပထမသမ္မတတက်တန်းမှာနိုင်ငံခြားရေးဝန်ကြီးလုပ်ခဲ့တာအပါအဝင်မစ္စစ်ကလင်တန်ရဲ့အတွေ့အကြုံတွေကိုထည့်ပြောသွားပါတယ်
။ Republican သမ္မတလောင်းဒေါ်နယ်ထရန့်ကသူ့ရဲ့ပြိုင်ဘက် Democratic သမ္မတလောင်း Hillary Clinton ရဲ့ကိုယ်ပိုင် email စာပါကို hack လုပ်ဖို့ရုရှားကိုဗုဒ္ဓဟူးနေ့ကတိုက်တွန်းပြောဆိုပါတယ်။ Mrs. Clinton နိုင်ငံခြားရေးဝန်ကြီးတာဝန်ယူချိန်တုန်းကလက်ခံပေးပို့ခဲ့တဲ့ email တွေထဲကပြောက်သွားတဲ့ email အရေအတွက်3000ကိုရှာပါဆိုပြီး Mr. Trump ကရုရှားကိုပြောတာပါ။2009ခုနှစ်ကနေ2013ခုနှစ်အထိနိုင်ငံခြားရေးဝန်ကြီးလုပ်ခဲ့ခြင်းအတွင်းပုဂ္ဂိုလ်ရေးအီးမေးလ်တွေအဖြစ် Mrs. Clinton ကယူဆပြီးကိုယ်ပိုင်အီးမေးလ်ဆာဗာကနေဖျက်ပစ်ခဲ့တဲ့အီးမေးလ်တွေကိုရုရှားကရထားပြီးသားဖြစ်ကောင်းဖြစ်နိုင်တယ်လို့ Mr. Trump ကပြောပါတယ်။ရုရှားပဲဖြစ်ဖြစ်တရုတ်ပဲဖြစ်ဖြစ်တခြားနိုင်ငံတစ်ခုခုပဲဖြစ်ဖြစ်ဒီအီးမေးလ်တွေကိုရထားတယ်ဆိုရင်သူကြည့်ကျင်ပါတယ်လို့ Mr. Trump ကပြောပါတယ်။ဒါအပြင်နိုင်ငံရေးပြိုင်ဘက်တဦးအပေါ်တရှိုးလှုပ်ဖို့အဓိကသမ္မတလောင်းတဦးကပြည်ပအင်အားကြီးနိုင်ငံတစ်ခုကိုတက်တက်ကြွကြွအားပေးတိုက်တွန်းတာပထမဆုံးဖြစ်တယ်လို့ Mr. Trump ရဲ့ပြောဆိုချက်အပေါ် Mrs. Clinton ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့ဘက်ကတုံ့ပြန်ပြောဆိုပါတယ်။ကိုနိုင်ငံရဲ့ရွေးကောက်ပွဲမှာဝင်နှောက်ဖို့ပြိုင်ဘက်နိုင်ငံတစ်ခုကို Trump ကပြောလိုက်တာဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးဟောင်းနဲ့ CIA ညွှန်ကြားရေးမှူးဟောင်း Leon Panetta က Democratic Party ညီလာခံမှာမနေ့ကပြောတဲ့မင်ကွန်းနဲ့ထည့်သွင်းပြောဆိုသွားပါတယ်ရှင်။
နိုင်ငံလုံးဆိုင်ရာဒီမိုကရက်တစ်ကော်မတီ DNC ရဲ့ကွန်ပျူတာဆာဗာတွေထဲကနေရထားတာလို့ဆိုတဲ့အသံဖမ်းယူထားမှုပေါင်း29ခုကို WikiLeaks ကဗိုလ်ထူးနေမှာထုတ်ပြန်လိုက်ပါတယ်။ DNC ကော်မတီဝင်9ယောက်ရဲ့ email တွေကနေမူပွားယူထားတာဖြစ်ပုံရတဲ့ဒီအသံဖမ်းယူချက်တွေမှာဒီမိုကရက်တစ်ပါတီပေါ်မှာ Bernie Sanders ရဲ့ဩဇာလွှမ်းမိုးမှုကိုမကျေနပ်ကြတဲ့ပါတီရင်းတာဝန်ရှိသူတွေရဲ့ပြောဆိုချက်တွေလည်းပါဝင်ပါတယ်။အဲဒီမှာပြောထားသူတူကဆိုရင်ဒီမိုကရက်နိုင်ငံလုံးဆိုင်ရာပါတီညီလာခံမှာ Vermont အထက်လွှတ်တော်မှ Bernie Sanders ကိုစကားမပြောစေချင်ပေ 2016ခုနှစ်ပါတီရဲ့မူဝါဒတွေအတွက်ဆန်ဒါစ်ရဲ့ရွေးချယ်ချက်တွေကိုဆန့်ကျင်တယ်လို့သတင်းတွေကပြောပါတယ်။အခုထုတ်ပြန်ချက်ဟာပြီးခဲ့တဲ့ရက်နိုင်ငံအတွင်းကဆိုရင်ဒုတိယမြောက်ထုတ်ပြန်မှုပါ။ဒီမိုကရက်ပါတီညီလာခံမတိုင်ခင်လေးမှာအီးမေးလ်ပေါင်း2000ကိုထုတ်ပြန်လိုက်တာကြောင့် DNC ဥက္ကဋ္ဌဖြစ်တဲ့လွှတ်တော်အမတ် Debbie Wasserman Schultz နှုတ်ထွက်ပေးလိုက်ရပါတယ်။ဘယ်သူဘဝဆိုတာထုတ်မပြောတဲ့သတင်းရင်းမြစ်တွေနဲ့ဖွင့်ထုတ်ဖောက်ချသူတွေစီကမူရင်းထောက်ထားတွေကိုထုတ်ပြန်တဲ့ WikiLeaks အဖွဲ့ဟာအခုကိစ္စမှာလည်းသူတို့ရဲ့သတင်းရင်းမြစ်ကိုထုတ်မပြောဘဲနဲ့ထုတ်ပြန်တာပါ။email တွေဟာ2015ခုနှစ်ဇန်နဝါရီလကနေဒီနှစ်မေလအထိ18လကြာကာလအတွင်းပို့ခဲ့တဲ့ email တွေဖြစ်ပါတယ်။သူတို့ရဲ့ email စနစ်ကိုဖောက်တွင်းခံရတဲ့အကြောင်းပြီးခဲ့တဲ့ဇွန်လမှာ DNC ကကြေညာခဲ့ပါတယ်။ email စနစ်ကိုဖောက်တွင်းသူတွေဟာရုရှားမှအခြေစိုက်တဲ့ hacker တွေဖြစ်တယ်လို့ Democratic တာဝန်ရှိသူတွေကအဲ့ဒီအချိန်တုန်းကတော့ပြောခဲ့ပါတယ်
။ပြင်သစ်နိုင်ငံမှာဒီသတင်းပါအစောပိုင်းခရီးယံဖုန်းတော်ကြီးတဦးသေဆုံးခဲ့ရတဲ့ခရီးယံဖျားချောင်းဝင်ရောက်တိုက်ခိုက်မှုမှာပါဝင်ပတ်သက်သူဒုတိယအမျိုးသားဘသူဖြစ်တယ်ဆိုတာကိုပြင်သစ်ရဲတွေကတရားဝင်ထုတ်ဖော်ပြောပါတယ်။ပြင်သစ်နိုင်ငံအရှေ့ပိုင်းမှာမွေးဖွားခဲ့သူအသက်19နှစ်အရွယ်အဗဒဲမာလစ်ဖက်တင်ယွန်ဟာဆီးရီးယားနိုင်ငံကိုတွားရောက်ဖို့ကြိုးစားခဲ့ပြီးနောက်အာဏာပိုင်တွေကသတိထားသိရှိထားသူဖြစ်ပါတယ်။သူ့ရဲ့မိခင်ဖြစ်သူစီကနေရတဲ့မျိုးဗီဇ DNA နမူနာနဲ့သူဘသူဖြစ်တယ်ဆိုတာကိုဖော်ထုတ်နိုင်ခဲ့တာဖြစ်ပါတယ်။ပြင်သစ်နိုင်ငံမြောက်ပိုင်းကခရီးယံဖျားချောင်းမှာပြီးခဲ့တဲ့အင်ကာနစ်မနက်ခင်းလူလူစုဝေးစုတောင်းပွဲကျင်းပနေချိန်မှာဖက်တင်ယွန်နဲ့အသက်19နှစ်အရွယ်ကာမီရှိရိုဝင်ရောက်လာတာဖြစ်ပြီးအသက်86နှစ်အရွယ်ဖုန်းတော်ကြီးကိုလဲလီတက်ဖြတ်ပြီးလူ၅ဦးကိုတစ်စက္ကန့်အဖြစ်ခေါ်ယူခဲ့တာဖြစ်ပါတယ်။ရဲကပြစ်ခတ်တာကြောင့်သူတို့နှစ်ဦးစလုံးတေဆုံးခဲ့ပြီးတစ်စက္ကန့်တဦးကတော့စိုးရင်ရတဲ့အခြေအနေရှိနေစေပါ။ကာမီရှိဟာအကြမ်းဖက်မှုနဲ့ဆက်ဆက်တဲ့ဆွဲဆိုခြင်းနဲ့အမှုရင်ဆိုင်နေရဆဲဖြစ်ပြီးဖျားချောင်းနဲ့ဝင်ပြီးတိုက်ခိုက်ချိန်မှာသူ့ရဲ့သွာလာမှုကိုခြေရခံနိုင်တဲ့လျှက်စည်အချက်ပြခြေချင်းကိုဝတ်ထားရသူလည်းဖြစ်ပါတယ်ရှင်။
ရွေမိခံအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေကနေကြာသပတေးညနေပိုင်းသတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်အခုအချိန်ဟာမြန်မာနိုင်ငံမှာငြိမ်းချမ်းရေးအတွက်အခွင့်အလမ်းကောင်းကြီးကြောက်ရောက်နေတဲ့အချိန်ဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီး Scott Marcio က VOA ကိုပြောပါတယ်။မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းတွေမှာအမေရိကန်ပြည်ထောင်စုအနေနဲ့ဝင်ရောက်ဆော့ဖက်တာမျိုးမလုပ်ချင်ဘူးလို့လည်းသံတမန်ကြီး Scott Marcio ကပြောပါတယ်။အမေရိကန်သံတမန်ကြီးနဲ့ VOA တို့ဒီကနေ့တီးကြားတွေ့ဆုံမေးမြန်းတာမှာမြန်မာနိုင်ငံမှာတိုင်းရင်းသားတွေရဲ့ငြိမ်းချမ်းရေးကြိုးပမ်းမှုဆိုင်ရာအခြေအနေတွေပေါ်မှာသံတမန်ကြီးရဲ့အမြင်တွေကိုအခုလိုမျိုးပြောဆိုသွားတာဖြစ်ပါတယ်။
တူရကီနိုင်ငံမှာဇူလိုင်လ15ရက်နေ့ကမအောင်မမြင်ဖြစ်ခဲ့ရတဲ့ဆရာနာသိမ့်မှုနဲ့အဆက်အဆက်ရှိတဲ့ဆိုတဲ့တန်တရားနဲ့သတင်းထောက်တွေနဲ့သတင်းမီဒီယာလုပ်ငန်းတွေအပေါ်အရှိန်မြင့်နှိပ်ကွပ်လာတာတွေကိုအမေရိကန်ခြေစိုက်သတင်းလွတ်လပ်ခွင့်လှုပ်ရှားနေတဲ့အဖွဲ့ကြီးနှစ်ခုကအပြင်းအထန်ဝေဖန်လိုက်ပါတယ်။ဒီသတင်းမှာအတွင်မှာပဲတူရကီအစိုးရကဒါဇင်နဲ့ချီတဲ့သတင်းမီဒီယာလုပ်ငန်းတွေကိုပိတ်ပစ်ဖို့ညွှန်ကြားလိုက်ပြီးသတင်းထောက်တဒါဇင်ကျော်ကိုဖမ်းဆီးတဲ့အပေါ်သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ CPJ နဲ့ Freedom House အဖွဲ့ကြီးတို့ကစိုးရိမ်ကြောင်းထုတ်ဖော်ပြောဆိုတာဖြစ်ပါတယ်။ဆရာနာသိမ့်မှုကြိုးပမ်းမှုရဲ့အဓိကစီစဉ်သူလို့တူရကီအစိုးရကပြောဆိုနေတဲ့အမေရိကန်အခြေဆိုင်မွတ်စလင်ဘာသာရေးဆရာဖာတူလာဂူလန်နဲ့ဒီသတင်းထောက်တွေမီဒီယာလုပ်ငန်းတွေကြားပတ်သက်ဆွေးနွေးမှုရှိတယ်လို့ဆိုဆွဲခံရတာဖြစ်ပါတယ်။သတင်းစာ45စောင်ရေဒီယိုအသံလွှင့်ဌာန23ခု၊ရုပ်မြင်သံကြားထုတ်လွှင့်မှု16ခုနဲ့သတင်းဌာန3ခုတို့ကိုပိတ်ပစ်ဖို့တူရကီအစိုးရကညွှန်ကြားခဲ့တယ်လို့မနေ့ဗုဒ္ဓဟူးနေ့ကနိုင်ငံပိုင်နဲ့ပုဂ္ဂလိကသတင်းဌာနတွေကဖော်ပြခဲ့ကြပါတယ်ရှင်။
စီးရီးယားသဘုံတွေအနေနဲ့လက်နက်တွေကိုဆွန့်လွတ်ပြီးနောက်3လအတွင်းအာဏာပိုင်တွေစီမှာလက်နက်ချရင်လူငယ်ချမ်းသာခွင့်ပေးမယ်လို့သမ္မတဘာရှောရဲ့အဆက်ကဒီကနေ့ပြောလိုက်ပါတယ်။အဲဒီလိုလူငယ်ချမ်းသာခွင့်အပြင်အဝိုင်းခံထားရတဲ့အာလပ်ပိုမြို့ပြင်မှာလမ်းကြောင်း၄ခုကိုရုရှားနဲ့စီးရီးယားအစိုးရတို့ကဖွင့်ပေးမယ်လို့လည်းသမ္မတအဆက်နဲ့ရုရှားကာကွယ်ရေးဝန်ကြီးစာဂျေးရှွိုင်ဂူတို့ကပြောပါတယ်။လမ်းကြောင်း၃ခုကအရက်သားတွေနဲ့လက်နက်ချမဲ့သဘုံတွေအတွက်ဖြစ်ပြီးနောက်ထပ်လမ်းကြောင်းတစ်ခုကတော့သူတို့လက်နက်တွေကိုယူပြီးထွက်ပြေးခြင်းနဲ့သဘုံတွေအတွက်ဖြစ်တယ်လို့ဆိုပါတယ်။ကျမ်းဖက်ဝါဒီတွေကတရားခံလုပ်ထားတဲ့အရသားတွေနဲ့လက်နက်ချခြင်းသူတွေကိုအကူအညီပေးဖို့အာလပိုမြို့ပြင်မှာလူသားချင်းစာနာမှုအကူအညီပေးလုပ်ငန်းကြီးကိုရုရှားသမ္မတဗလာဒီမီယာပူတင်ကမကြခင်မှာပဲစတင်တော့မယ်လို့ရုပ်တံကနေထုတ်လွှင့်တဲ့ပြောဆိုချက်မှာရုရှားကာကွယ်ရေးဝန်ကြီးရှွိုင်ဂူကပြောသွားပါတယ်။လူသားချင်းစာနာမှုအကူအညီပေးလမ်းကြောင်းတွေအပြင်အစားအစာနဲ့ရှေးဥတုနာပြုကူတာပေးမဲ့စခန်းတွေကိုလည်းမြို့ပြင်မှာဖွင့်မယ်လို့ရှွိုင်ဂူကပြောပါတယ်။ဝန်ရံပိတ်ဆို့တဲ့စစ်ပွဲနည်းပြူဟာကိုသုံးပြီးဆီးရီးယားဆိုရတက်တွေကအာလပိုကိုပြန်သိမ်းဖို့လုပ်နေတာပါ။မျိုးရဲမှာအချက်သား2သိန်းခွဲထက်မနည်းပိတ်မိနေမယ်လို့ယူဆကြပါတယ်
။အာဖဂန်နစ္စတန်နိုင်ငံတွင်းမှာရှိနေတဲ့အစ္စလာမ်ရဲ့အစွန်းရောက် IS အဖွဲ့ဟာအီရတ်နဲ့ဆီးရီးယားနိုင်ငံတွင်းကမိခင်အဖွဲ့အစည်းနဲ့တိုက်ရိုက်အခြေဆက်ရှိတယ်လို့ အာဖဂန်နိုင်ငံတွင်းကအမေရိကန်နဲ့မြောက်အတ္တလန္တိတ်စစ်ဆေးချုပ်အဖွဲ့နေတူးတပ်တွေရဲ့အခြေအကဲအမေရိကန်ကြီးတပ်ဗိုလ်ချုပ်ကြီးကမနေ့ဗုဒ္ဓဟူးနေ့မှာပြောဆိုပါတယ်။အမေရိကန်သတင်းအေဂျင်စီ Associated Press နဲ့တွေ့ဆုံမေးမြန်းခဲ့မှာဗိုလ်ချုပ်ကြီးဂျွန်နီကိုဆန်ကပြောဆိုသွားတာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံတွင်းက IS အဖွဲ့ကိုတစ်ဆာခံသူတွေဟာသူတို့ဘာသာကာလီဖေးအုပ်ချုပ်ရေးဒေသချင်းညာထားတဲ့အီရတ်နဲ့ဆီးရီးယားနိုင်ငံတို့မှာအခြေစိုက်တဲ့ပင်မ IS ခေါင်းဆောင်မှုပိုင်းနဲ့ငွေကြေးအထောက်အပံ့အပြန်အလှန်ဆက်ဆံမှုနဲ့မဟာဗျူဟာမြောက်အဆက်ဆက်ရှိတယ်လို့ဗိုလ်ချုပ်ကြီးဂျွန်နီကိုဆန်ကပြောဆိုခဲ့တာဖြစ်ပါတယ်။ပါကစ္စတန်နဲ့နေဆာအာဖဂန်အရှေ့ပိုင်းခရိုင်နန်ဂါဟာက IS အဖွဲ့ရဲ့အခြေစိုက်စခန်းတွေကိုအမေရိကန်တို့အထောက်အပံ့နဲ့အာဖဂန်အစိုးရတပ်ဖွဲ့တွေကပြစ်မှတ်ထားထိုးစစ်ဆင်နေတာလည်းဖြစ်ပါတယ်။ကပူးမြို့တော်မှာလူ80နီးပါးတေဆုံးခဲ့ရတဲ့အသေးကံဘုံးခွဲတိုက်ခိုက်မှုကို IS အဖွဲ့ကသူတို့လက်ချက်ဖြစ်တယ်လို့ဝန်ခံပြောဆိုပြီးမကြခင်မှာပဲဒီထိုးစစ်ကိုစတင်လိုက်တာဖြစ်ပါတယ်
။အင်ဒိုနီးရှားနိုင်ငံမှာတည်ထောင်ပြီးတော့ဟာအခိုင်အမာပြဋ္ဌာန်းထားတဲ့ဥပဒေတွေရဲ့တစိတပိုင်းဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံသားရဲ့ဌာနပြောခွင့်ရကဒီကနေ့ပြောပါတယ်။နူဆာကမ်ပန်ကန်ကျွန်းပေါ်ကအချင်းထောင်မှာမူရီစီဝါမှောင်ကူရောင်းဝယ်သူတွေကိုတနတ်နဲ့ပြစ်ပြီးတည်ထောင်စီရင်ဖို့ပြင်ဆင်တာတွေလုပ်နေတာနဲ့အမျှတည်ထောင်ပြစ်ပြီးတာကိုရပ်ဆိုင်ဖို့ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာမင်းကြီးနဲ့ဥရောပသမဂ္ဂ EU တို့ကပန်ကြားတာကိုအင်ဒိုနီးရှားကပယ်ချလိုက်တာပါ။တည်ထောင်ချမှတ်တဲ့အမှုတွေမှာပွင့်လင်းမြင့်တာမှုအားနည်းပြီးအယူခံဝင်ခွင့်အပအဝင်မျှတာတဲ့တရားစီရင်မှုရပိုင်ခွင့်နဲ့မကန့်ညီတာကြောင့်ကုလသမဂ္ဂလူ့ခွင့်ရေးရုံးအနေနဲ့အထူးပဲစိုးရိမ်နေလို့ကော်မရှင်နာမင်းကြီးဇာဟစ်ရာဒ်အယ်ဟူစင်ကပြောတာပါ။တည်ထောင်စီရင်တာကိုချက်ချင်းဆိုင်ငံ့ထားပြီးဖို့သမရဂျိုဂိုဝီဒူတို့အစိုးရကိုမစ္စတာအယ်ဟူစင်ကတောင်းဆိုထားပါတယ်ခင်ဗျာ။
ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျကျော်သိန်းနဲ့မတ်တင်ကြီးထိုက်တို့ကြီးညာသွားတာပါ။အခုအမေရိကန်သမ္မတရွေးကောက်ပွဲအတွက်လက်ရှိအာဏာရဒီမိုကရက်ပါတီကညီလာခံကျင်းပနေတဲ့အခြေအနေတွေကိုထုတ်လွှင့်ပေးသွားပါမယ်ရှင်။အမေရိကန်ပြည်ထောင်စုရဲ့ဒီနှစ်သမ္မတရွေးကောက်ပွဲမှာအစိုးမြင့်တန်တရားတွေစိုးရိမ်ထိတ်လန့်မှုတွေကိုဖယ်ရှားပြီးအကောင်းဆုံးဖော်ဆောင်နိုင်ဖို့နောက်တက်မဲ့သမ္မတအဖြစ်ဟီလာရီကလင်တန်ကိုရွေးကောက်တင်မြှောက်ကြပါစို့လို့သမ္မတအိုဘားမားကမနေ့တုန်းကဒီမိုကရက်ပါတီညီလာခံတတိယနေ့မှာမိန့်ခွန်းပြောသွားပါတယ်။ဒုတိယသမ္မတဂျိုးဘိုင်ဒန်အပါအဝင်မိန့်ခွန်းပြောသူအတော်များများကဟီလာရီကိုချီးကျူးပြောဆိုတာနဲ့တစ်ချိန်တည်းမှာ Republican Party ရဲ့သမ္မတလောင်း Donald Trump ပေါ်မှာတော့ပြင်းပြင်းထန်ထန်ဝေဖန်ခဲ့ကြပါတယ်။ Pennsylvania ပြည်နယ် Philadelphia မြို့ဒီမိုကရက်ပါတီညီလာခံခန်းမကနေ VOA မြန်မာပိုင်းသတင်းတောက်ကိုအောင်လွင်ဦးကသတင်းပေးပို့ထားပါတယ်ရှင်။
ဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းဖြစ်ဟီလာရီကလင်တန်ကိုတရားဝင်ရွေးချယ်လိုက်ပြီးနောက်တစ်နေ့မှာကျင်းပတဲ့ညီလာခံမှာတော့သမ္မတဘရက်အိုဘားမားပါဝင်ထင်ရှားတဲ့နိုင်ငံရေးခေါင်းဆောင်တွေတက်ရောက်စကားပြောဆိုကြပါရဲ့။သမ္မတအိုဘားမားဒုသမ္မတဂျိုးဘိုင်ဒန်ကလင်တန်နဲ့အတူဒုသမ္မတဖြစ်ရွေးချယ်ထားတဲ့တင်ကိန်းတို့ကကလင်တန်ရဲ့နိုင်ငံရေးအတွေ့အကြုံတွေနဲ့အတူအမေရိကန်ပြည်ထောင်စုကိုဥဆောင်နိုင်စွမ်းရှိသူဖြစ်ပြောဆိုသွားကြတာပါ။သမ္မတအိုဘားမားကတော့အမေရိကန်ပြည်ထောင်စုရဲ့သမ္မတဖြစ်ထိုက်သူစစ်မှန်တဲ့ဥဆောင်မှုပေးနိုင်မဲ့သူကကလင်တန်သာဖြစ်တယ်ဆိုပြီးအလေးထားပြောကြားသွားပါရဲ့။
And no matter how daunting the odds, no matter how much people try to knock her down, she never ever quits.
ဘလို့ပဲမထင်မှတ်တဲ့အခက်အခဲတွေကြုံရကြုံရဘယ်သူတွေဘလို့ပဲလဲကြအောင်ထိုးနဲ့တိုက်ခိုက်ပါစေ။သူဘယ်တော့မှရှုံးမပေးပါဘူ
း။ That is the Hillary I know.
ဒါဟာကျွန်တော်သိတဲ့ Hillary Clinton ပါ။ကျွန်တော်လေးစားတဲ့ Hillary Clinton ပါ။ဒါကြောင့်လဲကျွန်တော်ယုံယုံကြည်ကြည်နဲ့ပြောနိုင်တာက American ပြည်ထောင်စုရဲ့သမ္မတတာဝန်ထမ်းဆောင်ဖို့Hillary Clinton ထပ်ပို့ပြီးအရေးချင်းပြည့်မိတဲ့အမျိုးသားအမျိုးသမီးကျွန်တော်လည်းမဟုတ်ဘူးဘေးကလင်တန်လည်းမဟုတ်ပါဘူးသူထပ်ပို့အရေးချင်းရှိတဲ့သူရှိကိုမရှိခဲ့ပါဘူ
းညီလာခံတစ်ပြည့်နဲ့ညစကားပြောသူတွေထဲမှာတော့ Democratic Party ရဲ့ထက်လွတ်တော်လူနည်းစုခေါင်းဆောင် Harry ကာဝေးဝင်ရောင်လီယွန်ဖနတာ Detroit မြို့တော်ဝင် Mike Duncan California ပြည်နယ်အုပ်ချုပ်ရေးမှူး Jerry Brown Maryland ပြည်နယ်အုပ်ချုပ်ရေးမှူး Martin O'Malley ဖီလိုက်တင်တန်ထက်တော်မှတ်ဖြစ်တာဝန်ယူခဲ့ဘူးတဲ့နယူးယောက်ကမြို့တော်ဝင်ဟောင်းမိုက်ကယ်ဘလူးဘတ်လက်ရှိနယူးယောက်မြို့တော်ဝင်ပေတာပလစီရိုတို့ပါတီတွင်ထင်ရှားသူတွေလည်းပါဝင်ကြပါတယ်လူခွင့်ရေးလှရှားသူလည်းဖြစ်ဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းတူလည်းဖြစ်ခဲ့ဘူးတဲ့လူမဲနိုင်ငံရေးကောင်းဆောင်ဂျက်စီဂျက်ဆင်လည်းညီလာခံတစ်ပြည့်နှစ်မှာစကားပြောခဲ့တာပါကလင်တန်ဦးဆောင်တဲ့အမေရိကန်ပြည်ထောင်စုအနေနဲ့စီဝါရေးခွင့်လန်းကောင်းတွေလုံခြုံစစ်ချမှုတွေပြင်းနေတဲ့အကြောင်းတွေလည်းကောင်းဆောင်တွေအလေးထားပြောဆိုထားပါတယ်ဒီသမ္မတဂျိုးဘိုင်ဒန်နဲ့ဇနီးဖြစ်သူဂျိုးဘိုင်ဒန်တို့ကလည်းသမ္မတလောင်းကလင်တန်ရဲ့ဆက်ဆောင်နိုင်စွမ်းတွေကိုကြေချသွားကြတာပါ။တိုင်းပြည်နာခတ်ပေါ်လက်တွေ့ကျကျရှုမြင်သုံးသပ်နိုင်သူပြောင်းလဲတွေကိုဆောင်ကျဉ်းနိုင်သူပြန်ဖက် Republican Party ကသမ္မတလောင်းဒေါ်နယ်ထရမ့်လိုအပြောတသက်မဟုတ်ဘဲလက်တွေ့ဦးဆောင်မှုပေးနိုင်တဲ့အတွေ့အကြုံတွေကိုပိုင်ဆိုင်သူတူဖြစ်နေတယ်အလေးထားပြောဆိုထားပါတယ်။
A man who seeks to sow division in America.
ကိုပိုင်ဂျိုးတို့အမေရိကန်ပြည်ထောင်စုအတွင်းမှာသွေးကွဲအောင်ပဋိပက္ခတွေဖန်တီးပြီးတော့ကဘာကြီးကိုကတောင်းကနေပြအောင်လုပ်နေရတဲ့သူ။ပ
ီးတော့ခက်ဆဆွားရန်လိုပြောဆိုတာကိုအင်အားစုပြီးထိမှန်မာနေသူအမေရိကန်တွေကိုဒီလိုမျိုးလူမျိုးလို့ကျွန်တော်တို့အဖြစ်မခံနိုင်ပါဘူ
း Our nation it is just too great to put it in the hands of a slick
ကျွန်တော်တို့တိုင်းပြည်ကိုရှာယုံရှိလျှောက်ပြောတဲ့ဘာဂရီကူကမှမပေးနိုင်ပဲကိုကိုကိုလူထင်ကြီးအောင်လျှောက်ပြောနေတဲ့ထင်ရဆိုင်ဖြစ်စည်းနေတဲ့လူတယောက်တည်းကိုအရောက်ခံလို့မရပါဘူးတိတ်ကိုအနေရကြီးပါတယ
်ညီလာက
ကိုအောင်လွင်ဦးပြောပြခဲ့တာပါရှင်အခုချိန်ကတော့အမေရိကန်ပြည်ထောင်စုမှာသဘောထားကွဲလွဲမှုတွေနဲ့မနစ်မြှုပ်စရာတွေရှိနေတဲ့ရွေးကောက်ပွဲကာလပါဒါပေမဲ့ပထမဆုံးအိန္ဒိယနယ်ပွားမြန်မာနဲ့အမေရိကန်နိုင်ငံသားဒီနယ်ကိုစားပြုကိုစလေတယောက်အနေနဲ့ဒီမိုကရက်တစ်ပါတီနိုင်ငံလုံးဆိုင်ရာညီလာခံကိုတက်ရောက်နေတဲ့ဒေါက်တာရှာရှိဂုပ္တာကတော့မျှော်လင့်ချက်တွေအပြည့်နဲ့ပါဗာဂျီးနီးယားပြည်နယ်ကိုစလေဂုပ္တာကိုတွေ့ဆုံမေးမြန်းထားတဲ့ VOA သတင်းတောက်ကက်သရင်းဂျပ်ဆင်ရဲ့သတင်းပေးပို့ချက်ကိုမက်ခင်ဖြူထွေးကပြောပြပေးပါမယ်မက်ခင်ဖြူထွေးကပြောပြမှာပါဒီသတင်းကိုတော့မကြခင်ကျွန်မတို့ထုတ်လွှင့်ပေးနိုင်မယ်လို့မျှော်လင့်ပါတယ်ရှင်လောလောဆယ်မှာတော့စပိုင်းဆိုင်ရာချုပ်ယွင်းချက်တွေကြောင့်ကျွန်မတို့ဒီအတန်ကိုထုတ်လွှင့်ပေးနိုင်ခြင်းမရှိသေးပါဘူးVOA American တန်ကနေပြီးတော့ကျမတို့ထုတ်လွှင့်ပေးနေတဲ့ဒီ Radio Season PP ချင်း Asia 77ကနေထုတ်လွှင့်မဲ့ VOA ရဲ့နေ့စဉ် TV အစီအစဉ်ကိုကြည့်ရှုနိုင်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုလည်း VOA ရဲ့ Internet စာမျက်နှာမှာ Radio ထုတ်လွှင့်ချိန်နဲ့တပြေးညီဖမ်းယူနားဆင်နိုင်သလိုပြန်လည်ထုတ်လွှင့်အစီအစဉ်တွေကိုလည်းအချိန်မီနားဆင်လို့ရပါတယ်ရှင်။အခုစက်ပိုင်းဆိုင်ရာပြန်ပြီးတော့အဆင်ပြေသွားပြီဖြစ်တဲ့အတွက်စောစောကပြောထားတဲ့ VOA သတင်းတောက်ကက်သရင်းဂျက်ပစင်ရဲ့သတင်းပေးပို့ချက်ကိုမက်ခင်ဖြူထွေးကပြောပြပေးပါမယ်ရှင်။စပန်ဆိုင်ရာချုပ်ယွင်းချက်ကြောင့်အတံထုတ်လွှင့်ချက်ဒီကမောက်ကမဖြစ်တာကိုကျမတို့အနေနဲ့အနုညွတ်တောင်းပန်ပါတယ်ရှင်အခုဒီသတင်းနေကိုကိုကျော်ကျော်သိန်းကမကြခင်မှာကျမတို့ဟာစပိုင်းဆိုင်ရာတွေပြန်ပြီးတော့ကောင်းလာမယ်ဆိုရင်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းတွေမှာအမေရိကန်ပြည်ထောင်စုအနေနဲ့ဝင်ရောက်ဆွတ်ဖက်တာမျိုးတွေမလုပ်ချင်ပေမဲ့အခုငြိမ်းချမ်းရေးအတွက်အခွင့်အလမ်းကောင်းကြီးတွေဖြစ်တဲ့ဆိုတာကိုပြောဆိုအသိပေးလိုတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီး Scott Marcier က VOE ကိုပြောသွားတဲ့အကြောင်းကိုလည်းမကြခင်မှာထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်။တခါတိုင်းရင်းသားအဖွဲ့တွေရဲ့မိုင်းကြရန်ညီလာခံမျက်နှာစုံညီဆွေးနွေးပွဲကိုကျင်းပနေတဲ့အချိန်တနိုင်ငံလုံးအပြစ်အခက်ရက်စက်ရစ်စာချုပ် NCA မှာလက်မှတ်မထိုးထားတဲ့ဝါနဲ့မိုင်းလာအဖွဲ့တွေကိုလည်းအနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကနေပြည်တော်မှာမနက်ဖြန်တွေ့ဆုံဆွေးနွေးကြဖို့စီစဉ်ထားတာရှိပါတယ်မြန်မာအစိုးရတာဝန်27ရာစုပင်လုံညီလာခံမှာအဲ့ဒီအဖွဲ့တွေပါဝင်ဆွေးနွေးနိုင်ဖို့အတွက်မြန်မာအစိုးရရဲ့ဖိတ်ကြားချက်နဲ့ရောက်ရှိနေတာဖြစ်တဲ့အကြောင်းကိုလည်းမြန်မာအစိုးရဘက်ကပြောထားပါတယ်ဒီအကြောင်းအပြည့်စုံကိုလည်းမကြခင်နားဆင်ကြရဖို့ရှိပါတယ်ရှင်VOA American အတန်ရဲ့ကြာသာပတင်းနေ့ညနေခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါလေရှင်။ကျမတို့ VOA ကိုအခုစောစောတုန်းကထုတ်လွှင့်ပေးမယ်ဆိုတော့ Gupta ရဲ့သတင်းဆောင်ပါကိုနားဆင်ကြရအောင်ပါရှင်
။အခုလိုခိုက်တက်မျိုးကြုံရဖို့စာကြည် Gupta တယောက်နှစ်ပေါင်းများစွာစောင့်ခဲ့ရတာပါ။ပြည်내ကိုစားပြုကိုစလဲတယောက်ဖြစ်လာဖို့အတွက်သူအများကြီးဖြတ်သန်းခဲ့ရတာကြောင့်လေအခုလိုတမိုင်းဝင်သမရလောက်အထိပြုတဲ့ငယ်လုံးဆိုင်ရာပါတီညီလာခံကိုကိုစလဲတယောက်အနေနဲ့တက်ရောက်ခွင့်ရတာကသူအတွက်တော့အထိပ္ပယ်အများကြီးရှိပါတယ
် The things that Americans maybe take for granted are so special
American နိုင်ငံသားတွေရနေတဲ့အခွင့်အရေးတွေကအပြင်လူတွေအတွက်တော့သိပ်ကိုထူးခြားပါတယ်
တကယ်လို့ဆိုင်ရာပါတီညီလာခံမဆခဲ့သတင်းတစ်ပတ်အလိုကလေးကဗာဂျီးနီးယားပြည်နယ်ကိုစလဲဂုပ္တာကို VOA ကတွေ့ဆုံပေးပြန်ခဲ့တာပ
ါ The ability of a country to recognize a society to recognize a problem and once
that ဘုံဘုံတခုပြဿနာတရက်ကိုမပစ်ပယ်ပဲလက်ခံအသိမှတ်ပြုပေးနိုင်တာကဒီနိုင်ငံရဲ့အရေးချင်းပါအဲဒီလိုလက်ခံပြီးတဲ့အခါမှာလဲတိုင်းပြည်တစ်ခုအနေနဲ့ဒီပြဿနာတွေကိုကင်တွယ်ဖြေရှင်းပြီးရှေ့ဆက်သွားနိုင်တာကကျွန်တော်တို့တော့သိကူအားကြစရာကောင်းပါတယ
်ဂုပ္တာဟာ1990ပြည့်လွန်နှစ်တွေကအိန္ဒိယနိုင်ငံကနေအမေရိကန်ပြည်ထောင်စုကိုကျောင်းသားတယောက်အနေနဲ့စရောက်လာခဲ့တဲ့အချိန်ကစလို့ဒီမိုကရက်တစ်ပါတီထဲမှာပါဝင်လှုပ်ရှားခဲ့တာပါဟယ်လရီကလင်တန်နဲ့ဘာနီဆန်ဒါစ်တို့ရဲ့ဒီနှစ်ထဲပါတီသမရလောက်ရှင်ပြိုင်မှုတွေနဲ့ပတ်သက်လို့ဖီလာဒဲဖီးယားမြို့ပါတီလာကကိုတက်နေတဲ့ဂုပ္တာကအခုလိုသုံးသပ်ပြောဆိုပါတယ
် This demonstrated such a wonderful way to conduct politics you know where you have opposing views and instead of you know
ဒီချင်းတွေကအမြင်မတူပေမဲ့လည်းနိုင်ငံရေးကိုဘယ်လိုပူပေါင်းလုပ်ကြမလဲဆိုတာအကောင်းဆုံးဖော်ပြလိုက်တာပါ။ပြောင်းနေတယောက်ထိုးနှက်ဝေဖန်နေမယ်အစားသဘောထားကြီးကြီးထားပြီးကောင်းပြီဒ ဒုတိယဘယ်လိုပူးပေါင်းဆောင်ရွက်ကြမလဲ။ကလင်တန်ကတော့တကယ်ဆွမ်းဆောင်နိုင်မဲ့ပုဂ္ဂိုလ်ပဲဆိုတဲ့စဉ်းစားယူဆမှုတွေဆန်ဒါစ်မှာရှိပါတယ်။
Mrs. Clinton ပါတီသမ္မတလောက်ဖြစ်ဖို့တည်ကြသွားပြီမို့ဂူပတာကတော့သူ့ရဲ့ Virginia ပြည်နယ်မှာလာမယ့်အထွေထွေရွေးကောက်ပွဲအတွက်စီရင်လှုပ်ရှားဖို့အခုကတည်းကပြင်နေပါပြီ။ရွေးကောက်ပွဲမှာဘယ်ပါတီအနိုင်ရနိုင်လဲဆိုတာခံမှန်းဖို့ခက်တဲ့ပြည်နယ်တစ်ခုဖြစ်တဲ့ Virginia ပြည်နယ်ဟာဂူပတာနဲ့မိတ်ဆွေဖြစ်ခဲ့တာ70ရှိလာပြီဖြစ်တဲ့ပါတီဒုသမ္မတလောက် Tim Kaine ရဲ့ပြည်နယ်လည်းဖြစ်ပါတယ်။ Kaine ရဲ့ထက်မြက်မှုနဲ့ရိုးသားမှုတွေကသူ့အတွက်တော့အဆင်ပြေနိုင်ငံရေးသမားတဦးပါပဲလို့ဂူပတာကပြောပါတယ်။
So I think he'll be a big help to the ticket.
ရွေးကောက်ပွဲအနိုင်ရအောင်သူကအများကြီးအထောက်အကူပြုနိုင်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်
။တိတိရွေးကောက်ပွဲဟာခက်ခဲလိမ့်မယ်ဆိုတာမျှော်လင့်ထားပြီးပဲလေ။ဂူပတာကတော့အကောင်းပြပါတယ်
။ This week just reinforces everything that I've believed and I've known for
the ဒီနေ့ကတော့ကျွန်တော်ဒီနိုင်ငံမှာနေလာတဲ့45နှစ်ကာလအတွင်းကျွန်တော်သိခဲ့တာယုံကြည်ခဲ့တာတွေကိုပိုပြီးခိုင်မာလာစေတဲ့အချိန်မှာကျွန်တော်တိတိမြကဘာပေါ်ကနိုင်ငံရေးစနစ်တွေထဲမှာဒီနိုင်ငံရေးစနစ်ကအကောင်းဆုံးဆိုတဲ့ယုံကြည်မှုဖြစ်ပါတယ
်။ဒီလာကပြည်လို့ဗဂျီးနီးယားပြည်တယ်ကိုပြန်ရည်လဲဒီမှာကြုံတွေ့ရတဲ့အမတ်ရဆရာတွေကတော့ဂူတာနဲ့အတူအပြည့်ရှိနေပါပါရှင
်။ငြိမ်းချမ်းရေးကိစ္စနဲ့ပတ်သက်ပြီးအားလုံးတူညီတဲ့ပုံသဘောထားရနိုင်မှုရည်ရွယ်ချက်နဲ့ကချင်ပြည်နယ်မိုင်းကြားရံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေဆွေးနွေးကြပါတယ်။အဲ့ဒီဆွေးနွေးပွဲပေါ်ကျွန်တော်တို့သောတာရှင်တွေဘယ်လိုမြင်ကြပါသလဲ။အခုလိုမျိုးဆွေးနွေးကြတာကနေအားလုံးလူလာတောင်းတနေတဲ့ငြိမ်းချမ်းရေးရလာဖို့တကယ်ပဲအထောက်အကူဖြစ်စေမယ်လို့မြင်ကြပါသလားအခုလာမယ့်စနေညတိုင်းရီလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က1-2-3-1-9-9-9လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်အဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
VOA အမေရိကန်တန်ရဲ့ကြာသပတေးနေ့ညနေခင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါကိုအလှည့်ပေးပါဦးမယ်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းတွေမှာအမေရိကန်ပြည်ထောင်စုအနေနဲ့ဝင်ရောက်ဆွတ်ဖက်တာမျိုးမလုပ်ချင်ပေမဲ့အခုချိန်မှာငြိမ်းချမ်းရေးအတွက်အခွင့်လန်းကောင်းကြီးဖြစ်တယ်ဆိုတာကိုတော့ပြောဆိုအသိပေးလိုတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီး Scott Marcia က VOA ကိုပြောပါတယ်။အမေရိကန်တန်မတ်ကြီးအနေနဲ့ VOA တို့အမေရိကန်တန်မတ်ကြီးနဲ့ VOA တို့ဒီကနေ့တွေ့ဆုံမေးမြန်းရမှာတိုင်းရင်းသားတွေရဲ့ငြိမ်းချမ်းရေးကြိုးပမ်းမှုဆိုင်ရာအခြေအနေပေါ်တန်မတ်ကြီးရဲ့အမြင်ပြောဆိုထားတာတွေကိုနားဆင်ကြရအောင်ပါရှင်။
Yeah, another question about the peace process. မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးနဲ့မျိုးသားချင်းကြားစီလုပ်ငန်းစဉ်တွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ကထောက်ခံကူညီပါတယ်လို့အမည်ပြောလို့ရှိပါတယ်။အခုဒီလုပ်နေတဲ့လုပ်ငန်းစဉ်တွေကိုဘယ်လိုများအခုကူညီပေးနေပါလဲ
။ Well, what we've said consistently to the government, to the ethnic groups is
အစိုးရကရောတိုင်းရင်းသားအဖွဲ့အစည်းတွေကိုပါကျွန်တော်တို့ဘက်ကဒီတတ်မှတ်သေးပြောခဲ့ပါတယ်။ဒါခင်ဗျားတို့ကိုယ်တိုင်လှုပ်ရမယ်မြန်မာလူထုကိုယ်တိုင်ဥဆောင်လှုပ်ရမယ်လုပ်ငန်းစဉ်ဖြစ်ပါတယ်။ဒီပေါ်မှာကျွန်တော်တို့ဘက်ကမဆော့ဖက်လို့ပါဘူး။ကျွန်တော်တို့ကူညီနိုင်တဲ့အစိတ်ပိုင်းကတော့ကျွမ်းကျင်မှုဆိုင်ရာအကူအညီတွေပေးတာတွေနဲ့တွေ့ဆုံဆွေးနွေးအဖြေရှာမှုတွေဖြစ်ဖို့အတွက်တိုက်တွန်းမှုတွေဖြစ်ပါတယ်။ကျွန်တော်တို့ဘက်ကဘယ်လိုကူညီပေးနိုင်မလဲဆိုတာကိုစောင့်ကြည့်နေပါတယ်။တစ်ချိန်တည်းမှာပဲတိုင်းရင်းသားအဖွဲ့တွေလိုအဖွဲ့အစည်းတွေနဲ့ကျွန်တော်တို့တွေ့ဆုံစကားပြောဖြစ်ပါတယ်။ဒါဟာတစ်ခုခုအတွက်တွန်းအားပေးတာမျိုးတော့မဟုတ်ပါဘူး။အဓိကကျွန်တော်တို့ပြောလို့တဲ့စကားကဒီချိန်ဒီဟာငင်းချမ်းရေးအတွက်တကယ်အခွင့်အလမ်းကောင်းကြီးဆိုတာပါဒီတိုင်းပြည်အတွက်ငင်းချမ်းရေးလိုတယ်ဆိုတာလူတိုင်းသဘောတူမှာပါအခုချိန်ဟာတကယ်ကိုကြီးမားတဲ့အခွင့်အလမ်းကြီးပါဒါကြောင့်လဲတွစ်ဆုံဆွေးနွေးရေးစကားဝိုင်းကိုတက်ပြီးတော့ငင်းချမ်းရေးအတွက်ညှိနှိုင်းလှုပ်ဆောင်ကြဖို့ကျွန်တော်တို့ဘက်ကအားပေးတိုက်တွန်းပါတယ
်Yeah, currently the ethnic to
အခုချိန်မှာတိုင်းဒေသလက်နက်ကိုင်ဖွဲ့စည်းတွေကကချင်ပြည်နယ်မိုင်းကြားရဲမှာစုဝေးညီလာခံလုပ်နေပါတယ်ဒီညီလာခံမှာကုလသမဂ္ဂနဲ့တရုတ်ဘက်ကကုစလေတွေလည်းလည်လာသူဖြစ်နေတက်ရောက်နေပါတယ်။အမေရိကန်နဲ့ EU ကဘာလို့များဒီညီလာခံမှာမပါလာလဲခင
်ဗျ။ Well in this case we were not invited to join that's up to the government.
ကျွန်တော်တို့ကိုဖိတ်ကြားထားတာမရှိပါဘူး။ဒီလိုဖိတ်ကြားဖို့ဆိုတာကအစိုးရလိုမျိုးအခုကိစ္စမှာတော့တိုင်းဒေသတွေအပေါ်မှာမူတည်ပါတယ်။အခုလိုဆွေးနွေးကြဖို့ဆိုတာမျိုးကျွန်တော်တို့ဘက်ကတွန်းအားပေးမှာမဟုတ်ပါဘူး။ကျွန်တော်တို့ဘက်ကငြိမ်းချမ်းရေးလုပ်ငန်းစဉ်တစ်ခုလုံးအောင်မြင်တာကိုလိုလားပါတယ်။သူတို့ဘက်ကကျွန်တော်တို့ရှိလို့အဆင်ပြေမယ်၊ကူညီဖြစ်မယ်လို့ထင်လို့ဖိတ်ရင်လည်းသွားဖို့ရှိပါတယ်။မလိုအပ်ဘူးထင်လို့မဖိတ်ရင်လည်းမသွားပါဘူး။အဲ့တော့ကျွန်တော်ပြောခဲ့သလိုပဲဒီငြိမ်းချမ်းရေးလုပ်ငန်းစဉ်ကြီးတစ်ခုလုံးအောင်မြင်ဖို့အတွက်ကိုပဲကျွန်တော်တို့လေးထားပါတယ်။
Burmese new government and Aung San Suu Kyi.
ဆိုရဘက်ကရောဒေါင်ဆန်းစုကြည်ကပါသူတို့အနေနဲ့ညီညာရေးကိုလှူလာတဲ့အကြောင်းပြောနေပါတယ်။တိုင်းသားတွေဘက်ကညီညာရေးအတွက်ကြိုးပမ်းမှုတွေအပေါ်မှာရောတာမန်ကြီးဘက်ကဘယ်လိုထင်ပါလဲ
Well, I don't want to speak for them, but in my conversations what I hear from the ones I've spoken with, they want peace.
သူတို့နဲ့ပတ်သက်လို့တော့မပြောလို့ပါဘူးကျွန်တော်နဲ့စကားပြောပြခဲ့တဲ့သူတွေစီကနေတော့သူတို့လည်းပဲငြင်းချမ်းရေးလိုလားတယ်လို့ပြောပါတယ်တိုက်ပွဲတွေကြောင့်ဒီတိုင်းပြည်မှာနှစ်အတန်ကြာအတော်လေးခံစားခဲ့ရပြီးပါပြီဒါကြောင့်လဲငြင်းချမ်းရေးလိုလားမှုကိုကြေကြေပြန့်ပြန့်တွေ့ရပါတယ်ဒါဟာအရေးကြီးပါတယ်ငြင်းချမ်းရေးဆောင်ကျင်းမှုတွေနိုင်ငံရေးအရတွေ့ဆုံညှိနှိုင်းမှုတွေပြင်ဆင်လှုပ်ဆောင်မှုတွေဒါတွေကရှစ်ဆက်အသေးစိတ်ကိစ္စပါဒါတွေဟာအချိန်တော့ယူရမှာပါငြင်းချမ်းရေးအတွက်လိုလားတောင်းဆိုမှုတွေပြင်းပြင်းထန်ထန်ရှိတာအတော်လေးတွေ့ရပါတယ
် a very strong demand for peace and that's very encouraging
ကိုဒါညေဦးစုံစမ်းမေးမြန်းခဲ့တာပါရှင်နောက်နှစ်နာရီကြာထုတ်လွှင့်မယ့်အစီအစဉ်မှာတော့စောစောပိုင်းကမထုတ်လွှင့်ခဲ့ရတဲ့ဒေါအောင်ဆန်းစုကြည်နဲ့အပြစ်ရက်လက်မှတ်မထိုးထားရသေးတဲ့အဖွဲ့တို့တွေ့ဆုံဖို့ရှိတဲ့အကြောင်းကိုနှาศင်ကြားရမှာပါအခုကျွန်မတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပချင်းအေရှာ77ကနေဓာတ်ရိုက်ထုတ်လွှင့်ပေးမယ်VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုလည်း VOA Internet စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ရှင်။ကြာသပတေးနေ့ညနေပဲအစီအစဉ်တွေမကြာခင်ပြီးဆုံးတော့မှာဖြစ်ပါတယ်ရှင်။အစီအစဉ်အဆုံးတက်ခင်မှာတော့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကတလှည့်ကြီးညာပေးပါဦးမယ်ရှင်။
အမေရိကန်သမ္မတတာဝန်တွေဟီလာရီကလင်တန်ထက်ပိုပြီးရည်ချင်းပြေးသွားတဲ့တခြားအမျိုးသားဒါမှမဟုတ်အမျိုးသမီးတူဦးမရှိဘူးလို့လက်ရှိသမ္မတဘရာကိုဘာမာကပြောလိုက်ပါတယ်။ပန်ဆယ်ဗေးနီးယားပြည်နယ်ဖီလာဒယ်ဖီးယားမြို့မှာကျင်းပနေတဲ့ဒီမိုကရက်တစ်ပါတီနိုင်ငံလုံးဆိုင်ရာပါတီညီလာခံမှာတတိယနေ့ကြာသပတေးနေ့ညကမိန့်ခွန်းပြောတဲ့အထဲသမ္မတဘာမာကအဲ့လိုပြောသွားတာပါ။ Republican Party သမ္မတလောင်းဒေါ်နယ်ထရမ့်ကသူ့ရဲ့ပြိုင်ဘက်ဒီမိုကရက်တစ်သမ္မတလောင်းဟီလာရီကလင်တန်ရဲ့ကိုပိုင် email ဆာဗာကို hack လုပ်ဖို့ရုရှားကိုဗိုလ်ထုနေကတိုက်တွန်းပြောဆိုပါတယ်။Mrs. Clinton နိုင်ငံသားရေးဝန်ကြီးတာဝန်ယူချိန်တုန်းကလက်ခံပေးပို့ခဲ့တဲ့ email တွေကနေပျောက်သွားတဲ့ email အစီအတွေ3000ကိုရှာပါဆိုပြီး Mr. Trump ကရုရှားကိုပြောပါတယ်။မြန်မာနိုင်ငံမှာအခုချိန်ကငြိမ်းချမ်းရေးအတွက်အခွင့်အလမ်းကောင်းရှိနေတဲ့အချိန်ဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီး Scott Marshall က VOA ကိုပြောပါတယ်။မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းတွေမှာအမေရိကန်ပြည်ထောင်စုအနေနဲ့ဝင်ရောက်ဆက်ဖက်တာမျိုးမလုပ်ချင်ဘူးလို့လည်းသံတမန်ကြီး Scott Marshall ကပြောပါတယ်။ကချင်ပြည်နယ်မိုင်းကြာရံမှာကျင်းပနေတဲ့တိုင်းသားပေါင်းစုမျက်နှာစုံကြီးအစည်းအဝေးဒီကနေ့တတိယနေ့မှာဖက်ဒရယ်ပြည်ထောင်စုအမျိုးသားလုံခြုံရေးနဲ့ကာကွယ်ရေးဆိုင်ရာအခြေခံမူတွေကိုဆွေးနွေးကြတယ်လို့တိုင်းရင်းသားတွေကပြောပါတယ်။ဒီအခြေခံမူတွေမှာဖက်ဒရယ်ပြည်ထောင်စုတပ်မတော်ဖွဲ့စည်းပုံပြည်ထောင်စုတပ်မတော်ကိုရက်ဖက်အုပ်ချုပ်ရေးအောက်မှာထားဖို့ပြည်ထောင်စုဖွဲ့စည်းပုံအခြေခံဥပဒေနဲ့နိုင်ငံသားတွေကိုအကာအကွယ်ပေးရေးအပါအဝင်အခြေခံအချက်၁၀ချက်ပါဝင်တယ်လို့ချင်းမျိုးသားတပ်ဦး CNF ကဒေါက်တာဆလိုက်လျံမုံဆောက်ခေါင်ကပြောပါတယ်။ဆွေးနွေးမှုအသေးစိတ်ကိုတော့မထုတ်ပြန်ပါဘူး။ဒီကနေ့ဆွေးနွေးတဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေဟာတိုင်းရင်းသားတွေရေးဆွဲထားတဲ့ဖက်ဒရယ်ပြည်ထောင်စုသမ္မတမြန်မာနိုင်ငံဖွဲ့စည်းပုံအခြေခံဥပဒေမူကြိုင်းကိုညညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့လုပ်ငန်းကော်မတီကပြင်ဆင်ထားတဲ့စာတမ်းနဲ့အပြစ်ရက်လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေကအလို့ယုံဆွေးနွေးပွဲကရလာတဲ့စာတမ်းစတဲ့စာတမ်းနှစ်ခုကိုတူညီတဲ့အချက်တွေပေါင်းပြီးမတူတဲ့အချက်တွေကိုပြန်ပြီးတော့ဆွေးနွေးတာတွေလုပ်ခဲ့တာဖြစ်တယ်လို့ကရင်မျိုးသားအစည်းအရုံး KNU ကပြောဆိုကွယ်ထူးဝင်းကပြောပါတယ်ဒီလကံကိုပထမဆုံးကတော့29ရက်နေ့မှာနောက်ဆုံးကျင်းပမယ်လို့ကြေညာထားတာဖြစ်ပေမဲ့ဆွေးနွေးဖို့လိုအပ်နေတာကြောင့်နောက်ထပ်တစ်ရက်ထပ်တိုးလိုက်ပါတယ်။နိုင်ငံလုံးဆိုင်ရာဒီမိုကရက်တစ်ကော်မတီ DNC ရဲ့ကွန်ပျူတာဆာဗာတွေထဲကနေရထားတာလို့ဆိုတဲ့အသံဖမ်းယူထားမှုပေါင်း29ခုကို WikiLeaks ကဗိုလ်ထုနေမှာထုတ်ပြန်လိုက်ပါတယ်။ DNC ကော်မတီဝင်9ယောက်ရဲ့ email တွေကနေမူပွားယူထားတာဖြစ်ပုံရတဲ့ဒီအသံဖမ်းယူချက်တွေမှာဒီမိုကရက်တစ်ပါတီပေါ်မှာ Bernie Sanders ရဲ့ဩဇာလွှမ်းမိုးမှုကိုမကျေနပ်ကြတဲ့ပါတီတွင်းတာဝန်ရှိသူတွေရဲ့ပြောဆိုချက်တွေလည်းပါဝင်ပါတယ်ခင်ဗျာ။
ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါဒီညနေအစီအစဉ်ထုတ်လွှင့်ရမှုကရှားဖောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Justin The Wait ဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ် Internet ဆာမျက်နှာ burmese.voanews.com မှာလည်းနှာစင်နိုင်ကြပါတယ်လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်အဆုံးသတ်ပါတော့မရှင် VOA သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေကျမခွာမျိုးပါရှင်
This program has come to you from the Voice of America, Washington.